အမေရိကန်ပင်တဂွန်စစ်ဌာနချုပ်ကအများပြည်သူဆုံးရထားနဲ့ဘတ်စကားကိတ်မှာအင်္ဂါနေ့ကတက်ခတ်မှုဖြစ်ခဲ့ပြီးရထက်ဖွဲ့ဝင်တို့သေဆုံးတဲ့အကြောင်းထက်လွတ်တော်အမတ်တယောက်ကပြောပါရယ်ရထက်ဖွဲ့ဝင်သေဆုံးတဲ့အတွက်ဝန်ထမ်းကြောင့်လဲပင်တဂွန်စစ်ဌာနချုပ်တရှိရာဗီဂျီးနီးယားပြည်နယ်ထက်လွတ်တော်အမတ်မတ်ကွာနာကရိုက်တာသတင်းဌာနကိုပြောခဲ့တာပါ AP သတင်းမှာတော့ရဲရရှိရာဓာတ်နဲ့ထိုးခံရပြီးသေဆုံးတာဖြစ်တဲ့အကြောင်းနဲ့တက်ခတ်သူတို့ရဲရကနေရာမှာတင်အသေးပြက်ခတ်ဖမ်းဆီးခဲ့တဲ့အကြောင်းလဲအပြည်မဖော်လို့သူတာဝန်ရှိသူတွေကိုကိုကပြီးဖော်ပြခဲ့ပါတယ်ပင်တဂွန်ရဲတပ်ဖွဲ့ကြီးကဝူဒရိုကုစေကတော့အပြန်အလှန်ပြစ်ခတ်မှုဖြစ်ခဲ့ပြီးဒဏ်ရာသူအများပြားရှိတဲ့အကြောင်းလဲသတင်းစာရှင်းလင်းမှုမှာပြောဆိုခဲ့တာပါတက်ခတ်သူအကြောင်းနဲ့တက်ခတ်တဲ့အကြောင်းနဲ့ပတ်သက်လို့တော့ရဲတပ်ဖွဲ့ကြီးကမပြောဘဲနောက်ပိုင်းအသေးစိတ်သတင်းထုတ်ပြန်မယ်အကြောင်းသာပြောဆိုထားပါတယ်ပတ်ဝန်းကျင်မှာအခုကလုံခြုံစိတ်ချပြီဖြစ်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်တက်ခတ်မှုကတော့အမေရိကန်ပြည်အောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကဦးဆောင်စုံစမ်းနေပါတယ်တက်ခတ်မှုဖြစ်ခဲ့ပြီးချိန်မှာပင်တဂွန်စစ်ဌာနချုပ်မှာအဝင်ထွက်တွေယာယီပိတ်ခဲ့တယ်လို့အများပြည်သူစွတ်စွတ်သွားလာမှုတွေကိုလည်းလမ်းကြောင်းပြောင်းပေးခဲ့ရပါတယ်